နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တို့ဖြစ်သူအော်စတြေးလျနိုင်ငံသားရှွန်ထန်တို့ကသူအဖမ်းခံထားရတဲ့အကြောင်းစနေနေ့မှာရိုက်တာစနေနေ့နောက်ကိုမက်ဆေ့ပို့ပြီးပြောပါရယ်။သိမကြခင်မှာကြားကြရမယ်လို့ခံမှန်းတာပါပဲ။ကျွန်တော်အဖမ်းခံထားရပါတယ်လို့ရှွန်ထန်တို့ကပြောပါရယ်။တခုခုနဲ့တရားစွဲခံထားရပါတယ်။ဘာဆိုလားတော့သိချမသိပါဘူး။ကျွန်တော်နေကောင်းပြီးကြံ့ကြံ့ခိုင်ရှိနေပါတယ်။ဘာအတွက်မှအပြစ်မရှိပါဘူးဆိုတဲ့မက်ဆေ့ကိုလည်းပြောနေတဲ့တင်ကြတာပုံလေးနဲ့တူရှွန်ထန်တို့ကပို့ခဲ့ပါရယ်။ရိုက်တာစတင်ထဏာကသူ့ကိုဆက်သွယ်ဖို့ကြိုးစားပေမဲ့မရခဲ့ပါဘူး။ဒါဟာဖြင့်ဖေဖော်လတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံသားတအူအဖမ်းခံထားရတယ်ဆိုတဲ့ပထမဆုံးအတည်ပြုချက်ပါပဲ။ဒါနဲ့ပတ်သက်ပြီးအော်စတြေးလျနိုင်ငံသားရဲ့ဌာနကိုရိုက်တာစတင်ထဏာကဆက်သွယ်မြင့်မြန်းခဲ့ပေမဲ့ဘာမှမှတ်ချက်ပေးပြောဆိုတာမရှိခဲ့ပါဘူး။ရှွန်တန်နယ်ဟာအော်စတြေးလျနိုင်ငံဆစ်ဒနီမြို့မက်ခွာရီတက္ကသိုလ်ကစီးပွားရေးဘာသာရပ်ဆိုင်ရာပါမောက္ခတူဖြစ်ပြီးစီပေါ်ရေးမူဝါဒတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုအကြံပေးနေတာနှစ်တော်ကြာပါပြီ။ဆီယနာဒိန်းနဲ့နေကလေးကဆိုရင်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အပါအဝင်တကြွလှောက်ရှားသူတွေ၊လွှတ်တော်ကိုယ်စားလှယ်တွေ၊အစိုးရတာဝန်ရှိသူတွေစသည်အားဖြင့်ဖမ်းဆီးခံရသူပေါင်း148ယောက်ထက်မနည်းရှိတယ်လို့နိုင်ငံရေးကျင်းသားများကကိုယ်ညီဆောင်ရှောက်ရေးအဖွဲ့ AAPB ကပြောပါရခင်ဗျာ။